ပြည်ခဲ့တဲ့စက်တင်ဘာလ24ရက်နေ့ကရန်ကုန်မြို့နူပိုတဲဟိုတယ်မှာကျင်းပခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ရှင်စတင်ရိုက်ကူးခြင်းမိတ်ဆက်ပွဲအခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မျက်နှာကိုလေးစားပွိုင်းနဲ့အထိုးခံခဲ့ရတာပါ။အဲ့ဒီလိုလေးစားပွိုင်းနဲ့အထိုးခံရတာကိုအတိုင်ပင်ခံပုဂ္ဂိုလ်ရဲ့လုံခြုံရေးဆောင်ရွက်နေသူတွေကသတိမထားမိခဲ့ကြောင်းနဲ့လုံခြုံရေးကျပောင်းနေတဲ့ဆိုပြီးဝေဖန်ချက်တွေအင်တာနက်လူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေတာဖြစ်ပါတယ်။နူပိုတဲဟိုတယ်မှာဖြစ်ပျက်ခဲ့တဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူရဲမှူးကြီးမျိုးသူဆိုပြောတာက
ကျွန်တော်တရားတော့မသိရသေးဘူး။ဒါပေမဲ့ဒီလိုတော့ပြောလို့ရပါတယ်ခင်ဗျ။ဟောဒါနိုင်ငံတော့အကြီးကဲနဲ့ပတ်သက်ပြီးတော့ဒီမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒါလုံခြုံရေးဖွဲ့စည်းတွေကတော့ပြန်လည်လေ့လာစမ်းသပ်မှုတော့လုပ်ပါပါ။အကြီးကျတော့ကျွန်တော်တရားတော့ပြောနိုင်သေးဖြစ်
။ဒီကိစ္စနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုစိုးရိမ်ပြီးလုံခြုံရေးဆောင်ရွက်ပေးနေသူတွေကိုဝေဖန်သူတွေရှိသလိုမျက်နှာမှာလေသာပွိုင်းနဲ့အထိုးခံရတာဟာတကယ်ရောဟုတ်ရဲ့လားဆိုပြီးရှုမြင်သူတွေလည်းရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဦးချင်းဝဲမောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ online မှာတွေ့လိုက်တော့ဒီဟာကစာနဲ့ထိုးတာဟုတ်ရဲ့လားဆိုတာအဲ့ဒါလည်းတစ်ခုသတိရရှိတယ်ပေါ့နော်။တစ်ချက်ပေါ့နော်တစ်ချက်ကဟိုတယ်မှာသူတို့ security တွေရှိပါပေါ့ CCTV တွေလည်းတက်ထားပါပေါ့။တားမဲ့ဆိုလို့ရှိရင်တော့ဒီလိုလုပ်တဲ့ကိစ္စကိုတော့သူတို့သက်ဆိုင်ရာကအရေးယူမယ်လို့တော့ထင်ပါတယ်။ဒီဖိုတိုမှာတစ်ခုခု error ဖြစ်တာလားပြောတော့သို့တော်လည်းပဲအခုလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့နိုင်ငံတော်အကြီးအကဲတယောက်ကဒီလိုမျိုးလေဆာ point နဲ့ထိုးတယ်ဆိုတာကတော့ဒါကတော့မဖြစ်တဲ့ကိစ္စပေါ့တော့ဒါကတော့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကသူတို့လုပ်ကြရရှိတာသူတို့လုပ်မယ်လို့ထင်ပါတယ
်။မြန်မာနိုင်ငံရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအလေးပေးလေ့လာနေတဲ့သင်္နကမဟာဗျူဟာလေ့လာရေးအဖွဲ့ကမြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းကစပြီးလုံခြုံရေးကိစ္စရပ်တွေမှာအားနည်းချက်တွေရှိနေတယ်လို့ဝေဖန်ပါတယ်။
ကျွန်တော်တို့ဒီလုံခြုံရေးပိုင်းဆိုင်ရာကတော့ကျောင်းအရည်2015နောက်ပိုင်းလေးကတော်တော်များများလုံခြုံရေးနဲ့ပတ်သက်တဲ့ဟိုးတုန်းကကျွန်တော်တို့နားလည်ထားတဲ့အပိုင်းတွေကဆာတော်တော်လေးပျက်စီးသွားတဲ့အနေအထားဖြစ်နေတာပေါ့နော်။အပြင်မှာနိုင်ငံတိုင်းနိုင်ငံတော်နေတဲ့အချိန်မှာလည်းတော်တော်များများဒီလုံခြုံရေးနဲ့ပတ်သက်ပြီးပြောကြဆုံကြတာရှိတယ်ပေါ့နော်။တကယ်တမ်းကအကြီးကဲလုံခြုံရေးစောင့်လိုက်တဲ့သူတွေကနားမှာကပ်ပြီးကားနေတာမျိုးမဟုတ်ဘူး။ဘာလို့လဲအနာကလုံခြုံရေးယူထားတဲ့အဖွဲ့အစည်းဘယ်လိုတာဝန်ယူနေလဲ။အဘလို့နီးစနစ်တွေပုံနေတယ်တော့ကျွန်တော်တို့လက်ကြည့်ချမှန်းလို့မရဘူး။ပုံမှန်အဖြစ်တော့ကျွန်တော်တို့ကြည့်ရတာအဖြစ်တဲ့တချို့သောသူသူမောမောလေးတွေဖြစ်နေတယ်ဆိုတော့အနေထားကတော့ကြည့်တာလူမျိုးရေးပိုင်းရတော့ချိုးပေါက်နေတာပြေးကြတယ်။သူတို့အနေနဲ့ဘလို့ပြင်ဆင်ကြအောင်လဲပေါ့နော်။ဒါကတော့သူတို့အပိုင်းမှာပါပဲမူတည်ပါလိမ့်မယ်။ကျွန်တော်တို့အပြင်ကအမြင်ရတော့လူမျိုးပိုင်းဆိုင်ရာကပဏီယာမှာတော့လက်ဟောင်ရှိနေလိမ့်မယ်လို့ပဲကျွန်တော်တို့ကသုံးသပ်တယ်။ပြင်ဆင်မှုအပိုင်းကတော့သူတို့ဘလို့လုပ်မလဲပေါ့နော်။ဒါကိုပဲကျွန်တော်တို့စောင့်ကြည့်လို့ရှိပါလိမ့်မယ်။
တင်နကမဟာဗျူဟာလေးလာရေးအဖွဲ့ကဥသိန်းထွန်းဦးပြောသွားတာပါနေပြည်တော်မှာတိုက်ခိုက်ခံရနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာနိုင်ငံတော်အကြီးအကဲတွေရဲ့လုံခြုံရေးကိုအထူးအလေးထားဆောင်ရွက်တဲ့ကြောင်းအများပြည်သူကြားမှာပြောဆိုချက်တွေလည်းရှိနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘူအလုံးမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးညံဝင်းကအတိုင်းပင်ခံရဲ့လုံခြုံရေးဆောင်ရွက်နေတဲ့အနေအထားဟာပိုရဲဆိုပြီးမရှိကြောင်းနဲ့လက်ရှိအချိန်မှာအကောင်းဆုံးဖြစ်အောင်ဆောင်ရွက်နေတယ်လို့မြင်ကြောင်းပြောပါတယ
်လုံခြုံရေးတော့ပေါ်လည်းမရှိဘူးလောက်အောင်ပါပဲဒါပေမဲ့အခုနပြောတဲ့ကိစ္စတွေကညာကျွန်တော်မသိဘူးလုံလုံရေးဆိုတာလုပ်တဲ့လူကသူ့လိုနဲ့လူကလွယ်တယ်ကာကွယ်တဲ့လူကသိတယ်ပြတ်တယ်အများရန်သတိရှိနေရတော့အကောင်းဆုံးတော့လုံနေတာတွေ့တာပဲ
ပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလကရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းပေါ်ကဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကိုဓာတ်ဆီပလင်းနဲ့မီးရှို့ပစ်ပေါက်ခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါတယ်ဒါပေမဲ့အဲ့ဒီနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာရန်ကုန်မြို့ကနေအိမ်မှာမရှိဘဲနေပြည်တော်မှာရှိနေခြင်းဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကနေပြည်တော်လေသိမ့်မှာဝင်းကြီးဟောင်းဦးတင်ဆန်းရဲ့တားထံကနေလက်နက်နဲ့မူးယစ်ဆေးဝါးတွေဖမ်းဆီးရမိတာတွေရှိခဲ့ပါတယ်။အဲ့ဒီလိုလက်နက်တွေဖမ်းဆီးရမိခဲ့တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့လုံခြုံရေးကိုစိုးရိမ်စရာရှိကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးသူရာဦးအောင်ကအဲ့ဒီအချိန်ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်ကျော်ထွန်းနိုင်ပါ